Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့စီစဉ်ရတဲ့အဝင်သက်ဆက်သွားမှာပါ
မင်္ဂလာပါရှင်စမခင်မထွေးပါအမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဂရိနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပြီးတော့စီးပွားရေးဆောင်ရွက်အကြောင်းအရာတွေကိုအဓိကဆွေးနွေးဖို့ရှိပါတယ်တခါအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေအကြီးကျယ်ထိုးစစ်ဆင်နေတဲ့ဒီအီရတ်နိုင်ငံမိုးဆူးမြို့မှာတော့လူ 9,400 ကျော်အိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ထိုင်းနိုင်ငံဘာကောက်မြို့ကနာမည်ကြီးနှက်ကွန်တစ်ခုမှာ2015ဩဂတ်စတာကဖြစ်ခဲ့တဲ့ဘုံးဖောက်ခွဲတိုက်ခိုက်မှုနဲ့ဆွတ်ဆွဲခံထားရတဲ့အမျိုးသားနှုတ်ရအမှုကိုတော့ဒီနေ့စတင်ဆက်စီပါရစေ။ဒီလိုထိတဲ့ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းရေးလုပ်နေချိန်မှာရခိုင်ပြည်နယ်ဆိုင်ရာအကြမ်းဖက်ကော်မရှင်အဖွဲ့စစ်သွေးမျိုးကိုရောက်ရှိလာပါရစေ
။အခုအဲ့မောင်တော်ဟိုဒေသမှာနေမြေဟိုတိုင်းရင်းမှုတော်ကြားသွားတဲ့အနေထားတွေကြုံမဲ့ရတော့သူတို့မသွားတော့ဘူးလို့
ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်သားရဲဝန်ကြီးဦးမင်းအောင်မှရှင်အပြည့်စုံကိုတော့မကြခင်တင်ပြတော့မှာပါဒါအပြင်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မဲသဘောဒေသကနေဖျားသုံးစုတီရှိနေတဲ့နယ်ခြားဆောင်ဂိတ်အားလုံးကိုမကြခင်ရက်ပိုင်းအတွင်းဘာကြောင့်ပိတ်ပစ်တော့မှာလဲဆိုတဲ့တဲ့င်းရိုးရလက်မှုနည်းပညာနဲ့ဖန်တီးထားတာကြောင့်နာမည်ကျော်ကြားလာတယ်လို့အန္တရာယ်လဲကြီးတဲ့တောင်ကြီးတစောင်းနိုင်ပွဲအကြောင်းတင်ပြချက်နဲ့အတူနေတိုးအဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးအကြီးကကြားတဲ့ဆက်ဆံရေးကိုအမေရိကန်သမ္မတတိလက်ထက်ဆက်ပြီးတိဆောက်သွားမှာလားဆိုတဲ့အကြောင်းတွေကိုတဲ့င်းတွေပြီးမှကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တင်တွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဂရိနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါစီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်သူရဲ့သမ္မတတက်တန်းမကုံခင်နောက်ဆုံးအချိန်နိုင်ငံရက်ချခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဂရိနိုင်ငံကိုသမ္မတအိုဘားမားရောက်နေတာပါဂရိနိုင်ငံရဲ့ဗန္နာယီကဏ္ဍပြဿနာတွေကိုကင်တွယ်ဖြေရှင်းပြီးပွင့်လင်းမြင်သာအောင်လှုပ်ဆောင်ဖို့အပါအဝင်စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဆက်လက်လုပ်သွားဖို့လိုအပ်တဲ့အကြောင်းတွေကိုဂရိဝန်ကြီးချုပ် LSC Cyprus နဲ့တွေ့ဆုံချိန်မှာသမ္မတဥပမာဆွေးနွေးလိုက်မယ်လို့အင်မီရိုအရာရှိတွေကမျှော်လင့်ထားပါတယ်နိုင်ငံကငွေကြေးကူညီဆိုင်ရာသဘောတူညီချက်တွေနဲ့အညီဂရိနိုင်ငံသားတွေအနစ်နာခံလိုက်ပါဆောင်ရွက်နေတာကိုလည်းသမ္မတအမေရိကန်အစိုးရကအတိအမှတ်ပြုထားတာပါဒီကနေ့သမ္မတဥပမာနဲ့ Mr. Cyprus တို့တွေ့ဆုံပြီးတဲ့အခါပူရဲသတင်းစာရှင်းလင်းပွဲတရက်လုပ်ဖို့လည်းစီစဉ်ထားပါတယ်။အဲဒီနောက်ဂရိသမ္မတ Prokopis Phalbopoulos နဲ့လည်းသမ္မတဥပမာတွေ့ဆုံအောင်မှာဖြစ်ပြီးတော့နိုင်ငံတော်ညစာစာဝဲကိုလည်းတက်ရောက်ပါလိမ့်မယ်။ဂရိနိုင်ငံအပြင်ဂျာမနီနဲ့ပြည်ရင်းနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်တဲ့သမ္မတဥပမာရဲ့ခီးစဉ်တစ်လျှောက်မှာတော့ရွေးကောက်ခံသမ္မတ Donald Trump နဲ့ပတ်သက်လို့အဓိကအကြောင်းအရာတရက်အဖြစ်ဆွေးနွေးသွားနိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Barrows ကပြောပါတယ်။ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကဆွေးနွေးပွဲတရက်ကိုအရှင်အဖြစ်နဲ့လက်ခံကျင်းပပေးမှာဖြစ်ပြီးဗြိတိန်ပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။တောက်ကြနေကျင်းပမယ့်အဲ့ဒီဆွေးနွေးပွဲမှာအာရစစ်သွေးကြွချေမှုန်းရေး၊ရွှေပြောင်းဒုက္ခတွေအရေး၊ယူကရိန်းပြည်ပခါနဲ့ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းတွေကိုဆွေးနွေးကြလိမ့်မယ်လို့ယူဆရပါတယ်ရှင်။
အစိုးရဖွဲ့တဲ့စတင်ဖွဲ့စည်းနေတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကိုနိုင်ငံခြားရေးဝန်ကြီးတာဝန်ပေးရတော့ပဲရှိကြောင်းသတင်းတွေထွက်ပေါ်နေပါရယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရရှိနေတာဝန်ထမ်းဆောင်မှုတွေဂျူလီယာနီအနေနဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံရှိသူတွေသာတာဝန်ယူလို့ရှိတဲ့ဒီယာရူတာဝန်ထမ်းဆောင်ဖို့လုံလောက်တဲ့အတွေ့အကြုံရှိသူတော့မဟုတ်ပါဘူး။သူကမစ္စတာထရမ့်နဲ့ကာလာကြာရှည်လက်တွဲလာခဲ့သူဖြစ်ပြီးတော့မဲဆယ်စည်းရုံးစဉ်ကာလာတုန်းကလည်းထရမ့်ရဲ့အမကန်ထောက်ခံသူတဦးဖြစ်ခဲ့ပါရယ်။နိုင်ငံခြားရေးဝန်ကြီးတာဝန်ပေးရခံလိမ့်မယ်လို့သတင်းထွက်ပေါ်နေတဲ့နောက်ထပ်တဦးကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဟောင်းဂျွန်ဘိုလ်တန်ဖြစ်ပါတယ်။ Republican မျိုးသားကော်မတီ RNC ဥက္ကဋ္ဌ Rain Priebus ကိုသမ္မတရဲ့လက်ထောက်အင်ဘီရောအရာရှိချုပ်အဖြစ်ရွေးချယ်ကြောင်းတင်းငွေနေ့မှာ Trump ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအမျိုးသားရေးအစွန်းရောက်သူတဦးဖြစ်တယ်လို့ဆွဆွဲခံထားရတဲ့ Stephen Bannon ကိုမဟာဗျူဟာနဲ့အကြံပေးအကြီးအကဲဖြစ်ရွေးချယ်ခဲ့တာကိုတော့လူ့အခွင့်အရေးအဖွဲ့တွေ Democrat နဲ့ Republican တချို့ကဝေဖန်နေကြပါတယ်။ဘန်နန်အခုလိုရွေးချယ်ခံရတာနဲ့ပတ်သက်လို့မြို့သားရေးဝါဒီတွေကအောင်ပွဲခံခဲ့တယ်လို့သူဟာလက်ရာအစွမ်းရောက်တွေရဲ့ Breitbart website ကိုဦးဆောင်လုပ်ကင်သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်း Trump ရဲ့ Message စီးရုံးရေးအဖွဲ့ Manager Kellyanne Conway ကသူဟာမဟာဗျူဟာကျွမ်းကျင်တဲ့ Trump မျက်သူတဦးဖြစ်ပြီးတော့ American ရေးတဲ့အရာရှိဖြစ်ခဲ့တယ်လို့ Harvard Tech သူကျောင်းစင်ဖြစ်တယ်ဆိုပြီးတော့ကုကံခြေပတ်ထားပါတယ်။
အာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့အီရတ်နိုင်ငံမိုဆူးမြို့မှာလူ 9,400 ကျော်အိုးအိမ်တွေကနေဆွန့်ခွာထွက်ပြေးနေရတဲ့အကြောင်းကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါရယ် ပြီးခဲ့တဲ့တောက်ချာနေ့ကစလို့အိုးအိမ်မဲ့သူဥယေနောက်ထပ်6600တိုးခဲ့ပြီးအများစုကဒီအိုးအိမ်မဲ့ဒုက္ခတဲ့စကန်တွေရှိရာကိုထွက်ပြေးလာကြတယ်လို့ကုလသမဂ္ဂပြောခွင့်ရတဦးကဒီနေ့လာနေ့မှာပြောပါရယ်ထွက်ပြေးလာတဲ့သူတွေကိုယာယီခိုးလုံရေးစခန်းတွေထဲပေးမဝင်ခင်မှာ IS အဖွဲ့နဲ့အခြေဆက်ရှိသူတွေပါဝင်နေမလားဆိုတာကိုစစ်ဆေးနေတဲ့အကြောင်းဤရက်အထူးတပ်ဖွဲ့တွေကပြောပါရယ်အမေရိကန်ဦးဆောင်တဲ့လေကြောင်းအကူနဲ့အတူ IS တပ်ဖွဲ့တွေဟာမိုးဆူးမြို့အထွေမိုင်ကိုတဖြည်းဖြည်းချင်းဝင်ရောက်ထိုးစစ်ဆင်လာနေတာပါIS စစ်သွေးကြွားတွေဘက်ကအသေးခံဘုံးခွဲတိုက်ခိုက်တာတွေလုပ်နေတာနဲ့အမျှစစ်ဖက်ရက်ဖက်ထိခိုက်သေးဆုံးမှုတွေနှဲပါစေဖို့လဲအရွတ်တပ်ဖွဲ့တွေကကြိုးစားနေကြပါတယ်။ကမ္ဘာစစ်မဲ့ရိခအဖွဲ့ WFP ကတော့မိုးဆူးမြို့နဲ့အနီးဝန်းကျင်ဒေသတွေကလူပေါင်း3000ကျော်အတွက်စစ်မဲ့ရိခအကူအညီတွေထောက်ပံ့ပေးနေတယ်လို့ပြောပါတယ်။ဒီထဲမှာမိုးဆူးမြို့အတွင်းဒီအရွတ်တပ်ဖွဲ့တွေပထမဆုံးပြန်လည်သိမ်းယူခဲ့တဲ့ဂိုဂျာလီရက်ကွက်ကလူပေါင်း2500လဲပါဝင်ပါတယ်ရှင်။
ဘာလင်နဲ့ဘုံမျိုးတွေပါဝင်ပြီးနဲ့ဆယ်ခုကပလီတွေလူနေတိုက်ခန်းတွဲတွေနဲ့ရုံးခန်းတွေကိုဂျာမနီလုံခြုံရေးရဲတွေကဒီကနေ့မနက်ပိုင်းမှာဝင်ရောက်စီးနှင်းရှာဖွေပါရတယ်။ IS အစွန်ရောက်အကြမ်းဖက်အဖွဲ့အတွက်တပ်သားသစ်စုဆောင်းပေးနေတယ်ဆိုပြီးတော့ဆွဆွဲထားတဲ့အဖွဲ့အဖွဲ့ကိုအစိုးရကတရားမဝင်ကြောင်းကြေညာထားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပါရတယ်။ DWR လို့ခေါ်တဲ့စစ်မှန်တဲ့ဘာသာရေးအဖွဲ့လို့ကိုယ့်ဘာသာအမည်ပေးထားတဲ့အဖွဲ့ဟာ IS တွေအတွက်ပံ့ပိုးပေးနေတဲ့ရွှေပြောင်းကွန်ရက်တစ်ခုဖြစ်ကြောင်းဝန်ကြီးဌာနပြောခွင့်ရကပြောပါရတယ်။ဒါပေမဲ့လည်းအဲ့ဒီအဖွဲ့အနေနဲ့တီးကြားတိုက်ခိုက်ဖို့ကြံရထားတာမျိုးမရှိဘူးလို့သူကပြောပါတယ်။ဒီအဖွဲ့ဟာဂျာမနီနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့အမုန်းတရားတွေပြန်ပွားအောင်သွေးထုတ်လှုပ်ဆော်ပေးနေတဲ့အဖွဲ့ဖြစ်ပြည်ထောင်စုဝန်ကြီး Thomas D. Misery ကယုံကြည်ထားကြောင်းလည်းသူကပြောပါတယ်ခင်ဗျာ
။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view American တိုင်းကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်တနင်္ဂနွေဘန်ကောက်မြို့ကနာမည်ကြီးနှက်ကွန်းတစ်ခုမှာ2015ခုနှစ်ဩဂတ်လတုန်းကဖြစ်ခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုနဲ့ဆွတ်ဆွဲခံထားရတဲ့မျိုးသားနှစ်ဦးရဲ့အမှုကိုတော့ဒီကနေ့စတင်ဆက်စီပါရစေ။ဆွတ်ဆွဲခံထားရတဲ့သူတွေဘက်ကဘာသာပြန်ပေးမဲ့သူတွေနဲ့ပတ်သက်လို့အငင်းပွားတာတွေရှိခဲ့တာကြောင့်အမှုစစ်ဆေးမှုတွေနှောင့်နှေးခဲ့ရပြီးတဲ့နောက်အခုမှစစ်ဆေးမှုတွေကိုစတင်တာပါ။ဘီလမိုဟာမက်နဲ့မီရာလီယူဆူဖူတို့ဟာလူသတ်မှုတရားမဝင်ဖောက်ခွဲရေးလက်နက်ပစ္စည်းတွေလက်ဝဲပိုင်ဆိုင်မှုအပါအဝင်လူပေါင်း20သေဆုံးခဲ့ရတဲ့ဘန်ကောက်အေယာဝန်နက်ကွန်းမှာဒီဘုံခွဲတိုက်ခတ်မှုနဲ့ဆက်ဆက်ပြီးတော့စွဲချက်ပေါင်း10ခုကျော်နဲ့ရင်ဆိုင်နေရတာပါသူတို့နှစ်ဦးကတော့စွစွဲချက်တွေကိုညှဉ်းဆန်ချပါတယ်တရုတ်ဝီကာလူမျိုးတွေဖြစ်ကြတဲ့သူတို့နှစ်ဦးကဒီတရုတ်တန်ယုံကဆေလွတ်ပေးတဲ့ဘာသာပြန်နှစ်ဦးကိုလက်မခံခဲ့ပါဘူးတရုတ်နိုင်ငံဟာဝီကာလူမျိုးတွေကိုအလေးထားတဲ့သူတွေမဟုတ်တာကြောင့်တန်ယုံကစကားပြန်တွေကိုလက်မခံနိုင်ဘူးလို့ဆိုပြီးတော့ညှင်းခဲ့ကြတာပါဒါပေမဲ့တရားရုံးကနောက်ဆုံးမှဒီသူတို့ဘက်ကစိုးရိမ်ချက်တွေကိုပယ်ချခဲ့ပါတယ်တရုတ်နိုင်ငံရှီချင်းအန်ပြည်နယ်ဟာဝီကာလူနည်းစုတွေအများဆုံးနေထိုင်တဲ့ပြည်နယ်ဖြစ်ပြီးတော့တရုတ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့ဒေသခံအများပြားကမကြေမနက်ဖြစ်နေကြတာပါဒီဒေသဟာတရုတ်အစိုးရရဲ့အကြမ်းဖက်ဝါဒဆန့်ကျင်ရေးအကြီးကျယ်နှိမ်နင်းမှုတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်ဘန်ကောက်မြို့ပုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တော့လူမကိုကူးမှုကွန်ရက်တွေကိုထိုင်းစုရကနှိမ်နင်းခဲ့တဲ့အပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ထိုင်းစုရအရာရှိတွေကပြောပါတယ်ရှင်
လျော့ဝဲချက်လက်တွေပေါက်ကြားမှုကြောင့်ထောင်ဒဏ်35နှစ်ချမှတ်ခံထားရတဲ့ American City Chelsea Manning ဟာထောင်ဒဏ် short ပေါက်ပေးဖို့သမ္မတ Barack Obama ဆီကိုစာရေးသားတောင်းဆိုလိုက်ပါတယ်စိတ်ဖိစီးမှုတန်ခံနေရပြီးဒေါသကြီးသလိုမျှော်လင့်ချက်ကင်းမဲ့နေပြီးစိတ်ကြဆင်းတဲ့ဝေဒနာတွေကိုခံစားနေရတယ်လို့သမ္မတဆီရေးသားထားတဲ့စာထဲမှာဖော်ပြထားပါတယ်အီရတ်နိုင်ငံမှာထောင်လိုင်းရေးဆိုင်ရာအချက်အလက်ပြုစုသူအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ Manning ဟာအခုကမှ6နှစ်ကျော်ထောင်ထဲမှာနေထိုင်ခဲ့ရပြီးပါပြီနိုင်ငံတော်လျှို့ဝှက်ချက်စာရွက်စာရိုက်တွေကိုထုတ်ပြန်ပေးနေတဲ့ WikiLeaks website ကိုလျှို့ဝှက်အချက်အလက်ပေါင်း9သိန်းကျော်နဲ့အစစ်မြေပြင်ကဗီဒီယိုတွေကိုပါပေးရတာကြောင့်အခုလိုပြစ်ဒဏ်ချမှတ်ခံခဲ့ရတာပါ Bradley Manning အဖြစ်စစ်တပ်အတွင်းတာဝန်ထမ်းဆောင်ခြင်းမှာအမှုကျွလွန်လာဖြစ်ပြီးအခုခါမှာတော့သူဟာအမျိုးသမီးတဦးအဖြစ်သာနေထိုင်ပါတယ်တေချောင်းကြံစီတာကြောင့်ရွှေပြောင်းပြီးတီးကြားချုံအောင်ထားစဉ်အတွင်းလွန်ခဲ့တဲ့လကသူဟာထပ်မံပြီးတော့တေချောင်းကြံစီခဲ့တာပါ Iraq ကစစ်ပွဲတွေဟာအရက်သားတွေပေါ်တက်ရောက်မှုရှိရနဲ့ပတ်သက်လို့လူများသိအောင်ရည်ရွယ်ချက်နဲ့သူဟာအခုလိုအချက်အလက်တွေကိုပေးရတာဖြစ်ကြောင်းပြောပါတယ်ဒါပေမဲ့လည်းဒီလောက်ရဟာ American ပြည်တော်စုနဲ့လက်နက်ကင်တပ်ဖွဲ့တွေအပေါ်အန္တရာယ်တွေကြောက်ရောက်စေနေတာကြောင့်သူဟာတစ်စပေါက်ဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်
ပါလက်စတိုင်းသားတွေရဲ့ပုဂ္ဂလိကနယ်မြေပေါ်မှာတိစောက်ထားတဲ့ဂျူးအခြေချအင်အားတွေကိုတရားဝင်အတည်ပြုပေးတဲ့ဥပဒေတရက်ပြတဲ့မှုအစ္စရေးအစိုးရကစူးစမ်းနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
If this law were enacted, it could pave the way for the legalization of dozens of illegal outposts.
ဒီဥပဒေသာအတည်ဖြစ်သွားမယ်ဆိုရင်ဂျော်ဒန်မြစ်နောက်ဘက်ကမှာတရားမဝင်တိစောက်ထားတဲ့အင်ညာဒါဇင်နဲ့ချီတရားဝင်ဖြစ်လာနိုင်ပါတယ်။ဒါဟာအစ္စရေးအနေနဲ့အစောပိုင်းရှိထားတဲ့တရားရေးဆိုင်ရာအယူဆတွေနဲ့မကန့်ညီသလိုမကြုံစုဘူးပြဿနာတစ်ခုကိုဖန်တီးရရောက်ပါတယ်။ပါလက်စတိုင်းပုတ်ကလေးကနယ်မြေပေါ်မှာအဆောက်အဦတွေမဆောက်ဘူးဆိုတဲ့အစ္စရေးရဲ့နှိရှေကင်ဆွဲလာတဲ့မူဝါဒကိုလည်းချိုးဖောက်ရကြပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးအဲလီဇဘက်ထရူဒိုကပြောသွားတာပါ။အစ္စရေးဆိုရဝင်ကြီးတွေရဲ့ကော်မတီတစ်ခုကနေပြီးတော့ဒီအခုဥပဒေချမ်းကိုပြီးခဲ့တဲ့တနင်္လာနေ့ကအတည်ပြုခဲ့ပြီးတော့အစ္စရေးလွှတ်တော်မှဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။လွှတ်တော်မှ၃ချိန်၃သက်ဆွေးနွေးပြီးရင်တော့ဒီဥပဒေကိုတရားရုံးချုပ်ကအတည်ပြုပေးနိုင်ပွဲရှိပါတယ်။အငင်းပွားစရာဖြစ်နေတဲ့ဒီဥပဒေမူကြမ်းဟာဂျော်ဒန်မြစ်အနောက်ဘက်ကန်ကအာမိုနာချေချအင်ရတွေကိုဒီဇင်ဘာလ25ရက်နေ့နောက်ဆုံးထားပြီးတော့နေရာကနေဖယ်ရှားဖို့တရားရုံးချုပ်ကလက်ရှိထုတ်ပြန်ထားတဲ့အမိန့်ကိုဟန်တားဖို့ရည်ရတာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကြောင့်အစ္စရေးအစိုးရအတွင်းမှာလည်းလက်ခံသူနဲ့ထောက်ခံသူတွေသဘောထားကွဲလွဲနေကြပါတယ်ရှင်
။နယူးဇီလန်နိုင်ငံမှာ 9.8 ပြင်းအားရှိတဲ့ငလျင်လွတ်ခဲ့တာကြောင့်မြေရီကွဲကုန်ပြီးသီးခြားကျန်နေတဲ့ဂမူတစ်ခုပေါ်ကဘဲမှသွားလို့မရတဲ့နွားသုံးကောင်ကိုအခုခါမှကယ်တင်လိုက်နိုင်ပါပြီ။တနင်္လာနေ့ကထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့ဘေးပတ်လည်ကမြေကြီးတွေနှိမ်ဆင်းကုန်တာကြောင့်ထီးထီးကျန်နေတဲ့မြေဂမူပေါ်မှာနွားတွေကဘဲမှသွားလို့မရပဲဖြစ်နေတာပါ။နွားကြီးနှစ်ကောင်နဲ့နွားကလေးတစ်ကောင်အောက်ကိုဆင်းလို့ရအောင်နွားပိုင်ရှင်ကလမ်းဖောက်ပေးခဲ့တယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြပါရယ်။မြေငလင်လှုပ်ခတ်မှုကြောင့်သူ့ပိုင်မြေအတွင်းအကြောင်းကြီးတွေပေါ်လာတာလို့အဲ့ဒီနွားပိုင်ရှင်လယ်သမားကပြောပါရယ်။ငလင်ကြောင့်ဆူနာမီအသေးစားလေးတွေဖြစ်ပေါ်ခဲ့တယ်လို့လမ်းတွေအိမ်တွေလည်းပျက်စီးပြီးလူနှစ်ဦးသေဆုံးခဲ့ပါရယ်ခင်ဗျာ။
အင်တာနက်လွတ်လပ်ခွင့်ဟာကမ္ဘာတစ်ဝှမ်းမှာ6နှစ်ဆက်တိုက်ကျဆင်းသွားတဲ့အကြောင်းလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဆောင်ရွက်နေတဲ့တရားလွတ်လပ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကအစင်ကစားထုတ်ပြလိုက်ပါတယ်။2015ခုနှစ်ဇွန်လနဲ့ဒီနှစ်2016ခုနှစ်ဇွန်လအတွင်းလူမှုသတင်းကွန်ရက်တွေနဲ့အပြန်အလှန်ပေးပို့ရေးသားချက်တွေအပေါ်အစိုးရရဲ့စောင့်ကြည့်တဲ့စနစ်တွေတိုးလာခဲ့တယ်လို့အစင်ကစားကဆိုပါတယ်။အင်တာနက်လွတ်လပ်ခွင့်အဖိနှိပ်ခံရဆုံးနိုင်ငံတွေထဲမှာတော့တရုတ်၊ Syria, Iran, Ethiopia, Uzbekistan နဲ့ကျူးဘားနိုင်ငံတွေကိုထည့်သွင်းချပါရယ်မြန်မာနိုင်ငံမှာတော့ဒီနှစ်အတွင်းအင်တာနက်အသုံးပြုသူဦးရေအမြင့်ဆုံးနှုန်းမှာရှိပြီးတော့အင်တာနက်လွတ်လပ်ခွင့်တိုးတက်လာတာရှိပေမဲ့တစ်ချိန်တည်းမှာလည်းအင်တာနက်အသုံးပြုမှုနဲ့ဆက်ဆက်ပြီးဖမ်းဆီးရေးယူမှုတွေကလည်း2011ခုနှစ်ကစလို့အများဆုံးဖြစ်တယ်လို့အစိုးရကစားမှာဖော်ပြထားပါရယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့စစ်တွေမျိုးကိုရောက်ရှိပြီးတော့ပြည်နယ်အစိုးရအဖွဲ့နဲ့လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နောက်ရက်တွေမှာတော့ပဋိပက္ခဖြစ်ပွားခဲ့ရာမြို့ရွာတွေကလူမှုအဖွဲ့အသီးကပုံကိုယ်တွေပြည်သူတွေနဲ့တွေ့ဆုံပြီးတော့မေးမြန်းမှတ်တမ်းရယူဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့မောင်တော်ဒေသမှာအကြံဖက်တိုက်ခိုက်တာတွေနဲ့နောက်ဆက်တွဲအဖြစ်လုံခြုံရေးအာဏာပိုင်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရဲ့ခီးစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ကွန်ရှင်အဖွဲ့ဝင်တွေဟာမွန်လွယ်ပိုင်းမှာစစ်တွေမျိုးကိုရောက်ရှိပြီးနေခင်းနှစ်နာရီလောက်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေကိုပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်။အဓိကတော့ဒီအခုကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ရတို့ဒီရခိုင်ပြည်နယ်အတွင်းမှာလက်တော်လို့ဖြစ်နေတဲ့အနေအထားလေးတွေကိုပြောပြလိုက်တာပေါ့ဗျာ။ဟာဒီလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့မှတင်နဲ့လူမှုအဖွဲ့အစည်းတွေရောတခြား community အတိအကျလူတွေနဲ့အောက်ခြေလူထုတွေနဲ့တွေ့ပြီးတော့သူတို့အားအားတွေဟိုမေးမြန်းပြီးမှတ်တမ်းလေးတွေယူမှာပေါ့ဗျာစစ်တွေရဲ့အရင်2011ကနောက်ပိုင်းမှာဒီပြဿနာဖြစ်ခဲ့တဲ့အဲတချို့မျိုးတွေလေးပါတယ်ကြာမနေ့ကတော့ခါသွားမှာမနေ့ကကတော့မြေဝုံကိုသွားမယ်ထင်တယ
်သူရဲ့ကြာခီးစင်မှာတော့ commission ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်လိုက်ပါလာခြင်းမရှိပဲအကြံပေး commission အဖွဲ့ဝင်နက်တာလန်တမ်မဟောင်း Miss Latisha Vendan Assam နဲ့အတူမြန်မာ commission အဖွဲ့ဝင်6ဦးတို့ပါဝင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်က commission ဥက္ကဋ္ဌအနေနဲ့လက်တလော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်အလွန်ဆိုးရိမ်ကြောင်ဒီအကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်မတည်ငြိမ်မှုတွေကိုထပ်မံဖြစ်ပေါ်လာစေဖို့လမ်းကြောင်းပေးနေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေကိုအသစ်ထက်မှန်ဖန်တီးလာနိုင်မှာဖြစ်ကြောင်းနဲ့လူလူအတိုင်းဝိုင်းအနေနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ရမှာဖြစ်တယ်လို့လုံခြုံရေးဆိုင်ရာအာဏာပိုင်တွေဘက်ကလည်းတရားဥပဒေနဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ် အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီအပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွေရေးချိုးဖောက်မှုတွေရှိနေကြောင်းဆွဆွဲမှုတွေအပေါ်မှာလွတ်လပ်ပြီးတမတ်တမတ်ရှိတဲ့စုံစမ်းစစ်ဆေးရေးတွေဆောင်ရွက်ဖို့အတွက်ထပ်မံတောင်းဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့သွေးဖက်တန်ရုံမှုတွေထပ်မဖြစ်စေဖို့ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့တွေကိုထိန်းချုပ်ဖို့အတွက်အခက်အခဲရှိနေမယ်ဆိုရင်ဒေသတွင်းဒါမှမဟုတ်နိုင်ငံတကာအဖွဲ့တွေကိုပါဝင်ဆောင်ရွက်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့အာဆီယံကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေဆောင်ရွက်စေဖို့ကိုတောင်းဆိုထားပါတယ်ဒါပေမဲ့အခုခီးစဉ်အတွင်းမှာဒီအပိုင်းအတွင်းပြပခတွေတကြောပြန်ပြင်းထန်နေတဲ့မောင်းတော်ဒေတာဘက်ကိုလုံခြုံရေးအခြေအနေအရသွားရောက်တိုင်းမဲ့အလားအလာမရှိကြောင်းဦးမင်းအောင်ကပြောပါတယ
်။ဒီဘုဒ္ဓဘာသာတို့ဘက်ကလည်းနည်းနည်းလေးပြဿနာတွေကနည်းနည်းကြီးနေတဲ့ပုံစံမျိုးတိခါတယ်လေ။အမှန်သူတို့ကွန်ကရစ်နဲ့လာလာပြီးလာကြမယ်နေသားမှာအော်တိုဘကိုရနေရဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဟိုလာမဲ့အစီအစဉ်တက်သွားတယ်ကြာအဲ့ဒါအခုမှသိသွားတယ်ဆိုပြီးလာတဲ့အနေအထားတော့ဟိုပြီးရတာပေါ့နော်ဒါပေမဲ့အခုအဲ့မောင်တို့ဟိုဒေတာမှာနည်းနည်းဟိုတိုင်းရင်းမှုတော့ကြာသွားတဲ့အနေအထားတွေကြုံလိုက်ရတော့သူတို့မသွားတော့ဘူးလို့အဲ့လိုသုံးဖြတ်ထားတယ်ကြာ
ဒီလဆနေနေ့နောက်ပိုင်းမောင်တော်မျိုးနယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေအတွင်းမှာအစိုးရတပ်မတော်ကတရင်မှုတဦးနဲ့စစ်တီတဦးကြာဆုံးခဲ့သလိုအကြမ်းဖက်တိုက်ခိုက်သူ30ကျော်ပေဆုံးခဲ့ကြောင်းတပ်မတော်ပိုင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်လက်ရှိဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတော်မောင်းတော်မျိုးနယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဟာအော်တိုဘာလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတလားကျော်ကြာမြင့်လာတဲ့ကာလအတွင်းမှာအစိုးရတပ်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးခဲ့ကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးဖမ်းဆီးခဲ့သူ234ဦးရှိကြောင်းလည်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာထိုင်းနယ်စပ်ဖက်ကသတင်းဖက်အလက်ပေးရအောင်ပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မဲတဝေါ်ဒေသကနေဖျားသုံးစုထိရှိနေတဲ့နယ်ခြားစောင့်ကိတ်အားလုံးကိုလာမယ့်နိုဝင်ဘာလ26ရက်နေ့ကစပစ်ပြီးတော့ပိတ်ပစ်တော့မယ်လို့ကရင်ပြည်နယ်ကနယ်ခြားစောင့်တပ်ကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံစွန့်အင်ဝန်ကြီးဌာနရဲ့အမိန့်နဲ့နယ်စပ်တရားမဝင်ဂိတ်တွေကနေလောင်စာဆီတင်သွင်းနေတာတွေကိုရက်လိုက်ပြီးတဲ့နောက်ပိုင်းမှာမှနယ်ခြားစောင့်တပ်ဖက်ကလည်းအခုလိုပြောဆိုလာရပါအကြောင်းစုံကိုတော့ထိုင်းအခြေဆိုင် VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နဲ့မြောက်ရီမြို့ကိုဆက်သွယ်သွားလာနေတဲ့နယ်ကြားကတရားမဝင်ဂိတ်တွေကိုမြန်မာနယ်ကြားဆောင်တပ်ဖက်ကနေလာမယ့်26ရက်နေ့မှာစတင်ပိတ်မယ်ဆိုပြီးနယ်ကြားဆောင်ဗိုလ်မှူးသိန်းစော်မင်းကအခုလိုပြောဆိုလိုက်ပါတယ်
။26ရက်နေ့မှာဖြစ်မယ်။အဲကျွန်တော်တို့မဲသောဝါတွေတရားသုံးယူပြီးပေါ့ကျွန်တော်နယ်ကြားဆောင်တပ်အနေနဲ့တက်တဲ့ဂိတ်ရှိတဲ့နေရာတွေပေါ့အဲ့ဒါပိတ်မှာသတားပေါ်တစ်ခုပဲလွတ်မယ်။
ထိုင်းမြန်မာနယ်စပ်မှာတရားမဝင်ဂိတ်တွေအများအပြားရှိပြီးအထူးသဖြင့်နယ်ကြားဆောင်ဂိတ်တွေကနေနှစ်နိုင်ငံကုန်သွယ်စည်းစိမ်မှုတွေကိုလည်းလှုပ်ဆောင်နေတာပါအခုအခါမှာတော့နှစ်နိုင်ငံကုန်သွယ်စည်းစိမ်မှုတွေကိုတရားဝင်နယ်စပ်တကားပေါ်ကနေပဲတွားရတော့မှာဖြစ်တဲ့အကြောင်းနဲ့နယ်ကြားဆောင်တက်တည်ရဲ့ဂိတ်တွေကနေလောင်စာဆီတင်သွင်းမှုတွေကိုထိုင်းဘက်ကပိတ်ပင်မှုတွေရှိတာကြောင့်မြန်မာနယ်ကြားဆောင်တက်ဖက်ကလည်းနယ်စပ်ဂိတ်တွေကိုပြန်ပိတ်ဖို့လှုပ်တာဖြစ်တဲ့အကြောင်းဗိုလ်မှူးသိန်းစော်မင်းကပြောသွားပါတယ်
ကျွန်တော်တို့ gate ကတော့ကျွန်တော်တို့ဒီကတော့ twin move ပေါ့ကျွန်တော်ဘူးမှုဆိုချစ်သူကသာ twin move လေသူကတော့နေကြတော့တက် gate ကိုသူကပိတ်တာနောက်တော့ကျွန်တော်တို့စီစီပိုင်းလည်းပြီးမသွင်းတော့ဘူးလေသူတို့တွေကယူရပက်ချန်ကနေမှဒီလည်းပြီးမသွင်း gate လည်းတွားလာဘူးမပြီးဘူးပါညာဆိုတော့ခေစစ်တက်တွေကတော့တော်တော်တော့ပိတ်တာဟုတ်ပိတ်တဲ့အခါကျသူလည်းမထူးဘူးလို့လည်းငါတို့လည်းဒီပြက်ပိတ်မယ်ဆိုတဲ့အနေအထားမျိုးဖြစ်လာတာပေါ့ဒါနည်းနည်းအခြေအနေတင်းမာနေတယ်နောက်တော့ဟိုလုံနေတဲ့ဥစ္စာတွေကဒီကျွန်တော်တို့ဆက်ရှိရတဲ့အမျိုးဟော်လီကော်ပရာဖြတ်တယ်လေနေဖက်နေဆက်ကိုကျော်ပြီးတော့ဖြတ်လာတယ်
ဟုတ်
တယ်လားခါကျော်ခဲဒီကကျွန်တော်ဒီကခဲမှုကနေမှစာထုတ်တယ်အဲ့ဒါကိုအကြောင်းမပြန်ဘူ
းပြီးခဲ့တဲ့အပတ်တုန်းကလည်းမြဝတီမြို့မှာနေကြားဆောင်တက်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်မှူးချစ်သူကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအဲ့ဒီသတင်းစာရှင်းလင်းပွဲမှာလည်းထိုင်းဘက်ကစိုင်းဝင်ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့နေဆက်ခိတ်တွေကနေလောင်စာဆီတင်သွင်းတာတွေမလုပ်ဖို့ညွှန်ကြားထားတဲ့အကြောင်းထိုင်းဘက်ကတာဝန်ရှိသူတွေကပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ
်ဗမာကုန်တိုင်မှုပေါ့ဒါမှမဟုတ်ကျွန်တော်ဟာအဲ့ဒီကျွန်တော်တို့ကျွန်တော်မေးလိုက်တဲ့ခါကျတော့ကျွန်တော်စူပါဆန်ပြောလဲဆိုတာချိုင်းကိုကြီးခံနာရမယ်လို့ကြားလို့ပါတဲ့
နေကြားဆောင်တက်ဖက်ကတော့တရားပေါ်ကနေစီအသွားလာမရှိတာကလွဲရင်အောက်လန်းတွေကနေလည်းစီးပွားရေးဆောင်မှာအခွန်ဆောင်ပြီးသွားနေတာဖြစ်တယ်လို့လည်းဆိုပါတယ်လက်ရှိမှာတော့နေဆက်တရားမဝင်ဂိတ်တွေကနေလူအသွားလာများရှိနေစေဖြစ်ပြီးထိုင်းမြန်မာကုန်စည်စီးဆင်းမှုတွေကတော့တိတ်မရှိတော့ပါဘူးအဓိကကတော့ထိုင်းဘက်ကနေတင်သွင်းနေတဲ့လောင်စာဆီတင်သွင်းမှုအလုံးကိုအော်တိုဘာလကွန်ကရစ်ကရန်နာထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ထဲကနေချာဆောင်ဂိတ်တွေပိတ်တော့မယ့်အကြောင်းမှအေးအေးမှတင်ပြသွားပါရှင်အခုတော့တောင်ကြီးတစောင်းနိုင်ပွဲအကြောင်းတင်ပြပါအောင်မယ် တစောင်းနိုင်ပွဲတော်ကျင်းပတဲ့နေရာတွေထဲမှာအထင်ကရနေရာတစ်ခုဖြစ်တဲ့ရှမ်းပြည်နယ်တောင်ကြီးမြို့မှာရောင်စုံမိဘုံမြန်ကြီးတွေနဲ့ပွဲတော်ကိုစီစီကာကာကျင်းပခဲ့တယ်လို့မြန်မာပြည်သူဝန်အလပါဆောင်ပွဲတော်တစ်ခုဖြစ်လဲပြောဆိုမှရှိကြပါတယ်။တနိုင်ကလုံးကလူတွေနဲ့ကြိတ်ကြိတ်တိုးစီကားတဲ့တောင်ကြီးမြို့ကမိဘုံပြန်ပွဲဟာလှပပေးမဲ့အန္တရာယ်လည်းမသေးလာပါဘူး။တောင်ကြီးမြို့ရဲ့တစောင်းနိုင်မိဘုံပြန်ပွဲအကြောင်းကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးကိုဝင်းခမောင်းကပြောပြထားပါတယ်ရှင်။
မီရှူမီဘန်တွေယာနဲ့ချီပါဝင်တဲ့ရောင်စုံတောက်ပတဲ့မိဘုံမြန်ကြီးတွေကိုကောင်းကင်စီလွှတ်တင်တဲ့အခါမှာမိစမီနာတွေကတော့အောက်မှာရှိတဲ့လူဟုတ်ထဲကိုလွင့်ဆင်နေပါတယ်။ပေါက်ကွဲနိုင်တဲ့ပစ္စည်းတွေတနည်းတစ်ပိုးတည်ဆောင်ထားတဲ့မိဘုံမြန်ကြီးတွေကအခက်မသင့်တဲ့အခါမှာမြေပြင်ကိုပြန်ပြီးထိုးဆိုင်ကြတဲ့ပေမဲ့ပွဲလာကြည့်သူတွေကတော့ဒီမြေငွေ့မျိုးကိုအရေးစုံပြီးကြည့်ရတာတန်တယ်လို့ဆိုပါတယ်။မန္တလေးမြို့ကနေလဲလာတဲ့ကိုမောင်မောင်မြင့်ကအခုလိုပြောပြပါဗျ။အ
ဲဒီကိုပထမဆုံးချိန်လာခြင်းဖြစ်ပါတယ်။ဒါလို့လာကြည့်လဲဆိုတော်တော်လေးနာမည်ကြီးတယ်။လူတော်တော်များများလဲစီကားတိုက်မြဲတဲ့အတွက်လာကြည့်ဖြစ်တာပါ။အရန်လည်းပြောပါတယ်။အရန်လည်းကြောက်ရပါတယ်။ဘာလို့လဲဆိုတော့အဲ့လိုရန်တွေလာမဲ့မှာကြောက်လို့ပြေးရတဲ့ feeling ကတော်တော်ဆိုးပါတယ်
။အခုလိုမိဘုံမြန်ကြီးတွေလွတ်တင်ကျင်းပတဲ့ပြိုင်ပွဲဟာနှစ်စဉ်နှစ်တိုင်းမိုးရင်းအကုန်နိုဝင်ဘာလမှာပြုလုပ်တဲ့တောင်ကြီးတစောင်းနိုင်ရဲ့စိတ်ဝင်စားဖွယ်အကောင်ဆုံးအရာတစ်ခုဖြစ်လာနေပါတယ်။ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြတဲ့နိုင်ငံမှာအခုလိုမိဘုံမြန်ပြိုင်ပွဲကိုတော့ဗြိတိရှကိုလိုနီလက်ထက်19ရာစုနှောင်းပိုင်းမှာစတင်ကျင်းပခဲ့တာလို့ဆိုပါရယ်။အခုလိုရောင်သွေးစုံလင်ပြီးဝင်းလက်တောက်ပတဲ့ပွဲတော်မှာကဘာတော်ဝန်ကလာရောက်ကြည့်သူတွေလည်းပါဝင်ပြီးတော့ဒီနှစ်မှာတော့တရက်ကိုလူ9000လောက်လာကြတယ်လို့ရဲတာဝန်ရှိသူတွေကဆိုပါရယ်။ဗြိတိန်နိုင်ငံသားခီးသွားတူဖြစ်တဲ့မတ်ဘွိုင်းကအခုလိုပြောပါရယ
်။ I've never seen so many people
ဒီလောက်များတဲ့လူအုပ်ကြီးကိုတခါမှမတွေ့ဘူးပါဘူး။လုံးဝအယူမှုပဲ။ဒါပေမဲ့လူတိုင်းကအေးဆေးဆေးပါပဲကျွန်တော်တို့နိုင်ငံမှာဆိုရင်ခွင့်ပြုမှာမဟုတ်ပါဘူးအန္တရာယ်တော့များတာပေါ့ဒါပေမဲ့ကြည့်ရတာအရန်မိုက်ပါတယ
်ပြိုင်ပွဲဝင်မိဘုံမြန်အဖွဲ့သားတူဖြစ်တဲ့ကိုတော်တာဝင်းကတော့သူ့ရဲ့တွေ့ကြုံကိုအခုလိုပြောပြပါတယ
်အခက်ခဲရတော့မရှိပါဗျာဒီတိုင်းမှာပဲဟုတ်ကဲ့အသင်းအဖွဲ့နဲ့လောက်တာပေါ့ဗျာစူရတော့မနေ့ကတည်းကကျွန်တော်တို့အမြင်ရပါတယ်1 2 3ရတော့အမြင်ရတယ်တခုတည်းက
ရင်နှစ်တွေကလူအသက်ဆုံးရှုံးမှုတွေအနှဲငယ်ရှိခဲ့ပေမဲ့လည်းအခုလိုမိဘုံမြန်ကြီးတွေပေါ်မှာလာနဲ့ချီကြအောင်တစားစင်စေးရေးချဲသူတွေအတွက်ကတော့ဒီပြိုင်ပွဲတွေဟာသူတို့အတွက်အလေးနဲ့ထားဖန်တီးပြုလို့ရတဲ့ရိုးရာအစဉ်လာတွေပဲဖြစ်ပါရယ်ခင်ဗျာ
အလဲဝင်းမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အရီဒါဂျုတ်တို့ကိုပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ့မတူ क्वे ပြတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှ66ဂါကြီးကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီအပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932321555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့ည9နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာနောက်သက်မဲ့သမ္မတဟာမြောက်အတ္တလန္တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးနဲ့အတိအကျတဲ့စစ်ဆန်ရေးကိုဆက်ပြီးတည်ဆောက်သွားချင်ပါတယ်ဆိုတာကမ္ဘာတဝန်းကအကောင်ဆောင်တွေကိုသူပြောပြမယ်လို့သမ္မတဘရက်အိုဘားမားကပြောပါရစေ။ဂျာမနီ၊ဂရိနဲ့ပီရူးနိုင်ငံတွေကကောင်ဆောင်တွေနဲ့သမ္မတအိုဘားမားတွေ့ဆုံမှုရှိနေတာပါ။ VOA သတင်းထောက် Mary Alice Salins သမ္မတအိမ်ဖြူရောကနေပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြထားပါရစေ
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့မကြသေးခင်ကသူစကားပြောခဲ့တဲ့ပေါ်အခြေခံပြီးကမ္ဘာကောင်ဆောင်တွေကိုရေးကြီးတဲ့သတင်းစကားသူပြောပါမယ်လို့သမ္မတဘရက်အိုဘားမားကသတင်းထောက်တွေကိုပြောပါတယ်။နေတိုးအဖွဲ့အပါအဝင်နိုင်ငံတွေနဲ့အဓိကကြတဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုနောက်တက်မဲ့သမ္မတကဆက်ပြီးထိန်းသိမ်းသွားခြင်းနဲ့လို့သူကပြောပါတယ်။
One of the messages I will be able to deliver is his commitment to NATO and the transatlantic alliance. I think that's
ကျွန်တော်ပြောနိုင်မယ်သတင်းစကားတစ်ခုကတော့ NATO နဲ့ Atlantic တခြားဘက်ကမဟာမိတ်တွေအပေါ်သူ့ရဲ့တန်ဋိဌာန်မှာဒီခီးစဉ်တွင်လက်ရှိအဆင့်မှာကျွန်တော်လုပ်နိုင်တဲ့ရေးကြီးဆုံးလုပ်ငန်းတစ်ခုကတန်ဋိဌာန်ပိုင်းရော့မသွားဘူးဆိုတာသူတို့ကိုအတည်ပြုဖို့ပဲလို့ကျွန်တော်ထင်ပါတယ
်။ American ရဲ့အကာအကွယ်အတွက်နိုင်ငံတချို့အနေနဲ့ပေးစရာရှိတာပေးရမယ်ဆိုပြီးမဲဆွယ်ပွဲတွေမှာ Trump ကပြောခဲ့ဘူးတာကြောင့်နေတိုးအဖွဲ့ဝင်တွေစိတ်ပူနေကြတာပါစတီဖန်ဘန်နန်ကိုမဟာဗျူဟာရေးရာသူ့ရဲ့ထိပ်တန်းလက်ထောက်အဖြစ်ထရမ့်ကရွေးထားတဲ့အပေါ်မှတ်ချက်ပေးဖို့ဥပမာကညင်ပါတယ် အငင်းပွားပွဲ private တရင်ဌာနရဲ့အကြီးအကဲဟောင်းဟာလူပြူမျိုးသားရေးဝါဒီအုပ်စုတွေနဲ့အဆက်ဆက်ရှိတယ်လို့ဝေဖန်သူတွေကပြောပါတယ်။ဒါပေမဲ့လည်းမဲဆန္ဒရှင်တွေကဆုံးဖြတ်ခဲ့ကြပြီလို့သမ္မတဥပမာကပြောပါတယ
်။ Donald Trump will be the next president, the 45th president of the United States. And it will be
Donald Trump ဟာအမေရိကန်နိုင်ငံရဲ့55ဆမြောက်သမ္မတဖြစ်လာတော့မှာပါ။သူ့အတွက်အကောင်းဆုံးတာဝန်ထမ်းပြီးသူ့မူဝါဒတွေကိုအကောင့်ထဲပုံမယ်လို့ယူဆသူတွေကိုခန့်ထားဖို့ရာသူ့အပေါ်မှာပဲမူတည်ပါတယ်။သူကိုမဲမပေးခဲ့သူတွေအနေနဲ့ဒါဟာဒီမိုကရေစီပဲဆိုတာအတိအမှတ်ပြုရပါမယ်
။ယူကော့ပွဲမှာထရမ့်အနိုင်ရပြီးတဲ့နောက်နိုင်ငံတော်ဝန်ဆန္ဒပြနေကြပြီးဒီမိုကရက်တွေလည်းအံ့အားသင့်ကုန်ကြတာပါ
။ I think it's a healthy thing for the Democratic Party to go through some reflection.
Democratic Party အနေနဲ့ပြန်လည်သုံးသပ်မှုတချို့လုပ်တာကလုပ်သင့်တဲ့ကိစ္စတကူလို့ကျွန်တော်ထင်ပါတယ်။ဒီလိုပြောဆိုကြတဲ့အထက်ကျွန်တော်ဝင်ပြီးလွှမ်းမိုးမှုမလုပ်ဖို့ရည်ကြီးတယ်လို့ထင်ပါတယ်။အတွေးအသည့်အမြင်အသည့်တွေပေါ်ထွက်လာတာကျွန်တော်မြင်ကျင်ပါတယ
်သူကမထောက်ခံတဲ့မဲဆန္ဒရှင်တွေကိုလည်းစကားပြောဖို့ထရမ့်ကိုသူတိုက်တွန်းခဲ့ကြောင်းနဲ့အဲဒီလိုလှုပ်ခြင်းအပြင်သမ္မတဖြစ်လာတဲ့အခါသူ့အတွက်လောက်ကန်ရပို့ပြီးအဆင်ပြေစေမယ်လို့သမ္မတဥပမာကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှနောက်သက်မဲ့သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးနဲ့အတူကကြားတဲ့ဆက်ဆံရေးကိုဆက်ပြီးတည်ဆောက်သွားချင်ပါတယ်ဆိုတာကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကမခင်ဖြူတွေကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဂရီးနိုင်ငံကောင်ဆောင်တွေနဲ့တွေ့ဆုံတဲ့အခါစီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။သူရဲ့သမ္မတသက်တမ်းမကုန်ခင်နောက်ဆုံးချိန်နိုင်ငံရက်ချားခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်ဖြစ်တဲ့ဂရီးနိုင်ငံကိုသမ္မတဥပမာရောက်နေတာပါဂရီးနိုင်ငံရဲ့ဗန်ဒါယီကန္နာပြည်ထနာတွေကိုကန့်တွယ်ဖြေရှင်းပြီးပွင့်လင်းမြင့်သာအောင်လှုပ်ဆောင်ဖို့အပါအဝင်စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တဲ့အကြောင်းတွေကိုဂရီးဝန်ကြီးချုပ် LSC Cyprus နဲ့တွေ့ဆုံချိန်မှာသမ္မတဥပမာဆွေးနွေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအင်ပြီးတော့ရရှိတွေကပြောပါရယ်ဂျာမနီနိုင်ငံကိုဆက်မဲ့ဒီခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကဆွေးနွေးပွဲတစ်ရက်ကိုအင်ရှင်အဖြစ်လက်ခံကျင်းပပေးမှာဖြစ်ပြီးတော့အဲ့ဒီဆွေးနွေးပွဲကိုဗြိတိန်ပြင်သစ်အီတလီနဲ့စပိန်နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါရှင်အစိုးရအဖွဲ့အစ်စတင်ဖွဲ့စည်းနေတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယာနီကိုနိုင်ငံခြားရေးဝန်ကြီးတာဝန်ပေးအပ်သွားဖွယ်ရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒါပေမဲ့လည်းပြည်ထောင်စုအစိုးရရှေ့နေတာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဂူလီယာနီအနေနဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံရှိသူတွေသာတာဝန်ယူလို့ရှိတဲ့ဒီယာရုတာဝန်ထမ်းဆောင်ဖို့ကိုတော့လုံလောက်တဲ့အတွေ့အကြုံရှိတဲ့သူမဟုတ်ပါဘူးသူကမစ္စတာထရမ့်နဲ့ကာလကြာရှည်လက်တွဲလာသူဖြစ်ပြီးတော့မဲဆွယ်စီယုံကြီးကာလတွေတုန်းကလည်းထရမ့်ရဲ့အမကန်ထောက်ခံသူဖြစ်ခဲ့တာပါရှင်။အာရစ်စစ်သွေးကြွတွေလက်ထဲကနေပြန်လဲသိမ်းယူဖို့ယူရက်တပ်ဖွဲ့တွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့ယူရက်နိုင်ငံမူဆူမျိုးမှာလူ9,400ကျော်အုပ်ယူတွေကိုစွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။ပြေးခဲ့တဲ့တောက်ကြာနေ့ကစလို့အုပ်ယူမဲ့သူဥယျာဉ်နောက်ထပ်6,600တိုးခဲ့ပြီးအများစုကအုပ်ယူမဲ့ဒုက္ခသည်စခန်းတွေရှိရာကိုထွက်ပြေးလာကြတယ်လို့ကုလသမဂ္ဂပြောခွင့်ရတဲ့ဦးကတင်းနေလာနေမှာပြောပါတယ်။ထွက်ပြေးလာသူတွေကိုတော့ယာယီခိုးလုံရင်းစခန်းတွေထဲပေးမှုဝင်ခင်မှာ IS အဖွဲ့နဲ့အခြေဆက်ရှိသူတွေပါဝင်နေမလားဆိုတာကိုစစ်ဆေးနေတဲ့အကြောင်းယူရက်အထူးတပ်ဖွဲ့တွေကပြောပါရရှင်။ထန်းနိုင်ငံဘန်ကောက်မြို့တော်ကနာမည်ကြီးနှက်ကွန်းတစ်ခုမှာ2015ခုနှစ်ဩဂတ်လကဖြစ်ခဲ့တဲ့ဘုံးဖောက်ခွဲတိုက်ခိုက်မှုနဲ့ဆွဆွဲခံထားရသူအမျိုးသားနှုတ်ရဲ့အမှုကိုတော့ဒီကနေ့စတင်စစ်ဆေးပါရတယ်။ဆွဆွဲခံထားရသူတွေဘက်ကဘာသာပြန်ပေးမဲ့သူတွေနဲ့ပတ်သက်လို့အငင်းပွားတာတွေရှိခဲ့တာကြောင့်အမှုစစ်ဆေးမှုတွေနှောင့်နှေးခဲ့ရတာပါရှင်။
တရင်အချင်းချုပ်ကမခင်ဖြူတွေပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှတင်ပြထားပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်းညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 9.85နဲ့လိုင်းလမီတာ190 kHz 15.5ရောကနေတည်းရဲ့ထုတ်လင်းပေးသွားအောင်ပါပါသောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.